မဆုမမရှင်ကာယောဂကိုဗစ် -19 ပြည်တွင်းကူးစက်မှုပိုပြီးတော့များလာတဲ့အတွက်ပြည်သူလူထုအနေနဲ့အထူးသတိထားကြိုတင်ကာကွယ်ကြဖို့ဆေးပညာရှင်တွေကသတိပေးလိုက်တဲ့အကြောင်းစူးစီးတင်ပြပေးချင်ပါတယ်။ဟုတ်ပါတယ်။ကမ္ဘာကာယောဂကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဒီသတင်းပတ်တွေမှာကိုအုပ်စုလိုက်ပိုးတွဲရှိမှုမြင့်တက်လာတာကြောင့်မြန်မာနိုင်ငံတဝန်းမှာကူးစက်ခံရသူပေါင်း1200ကျော်အထိရှိသွားပြီဖြစ်ပါတယ်။ပြင်ပခီးသွားရာဇဝင်လည်းမရှိပိုးတွေ့လူနာနဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံမှုမရှိတဲ့သူတွေပါပိုးကူးဆက်လာတဲ့အတွက်လူလူချာမှာစိုးရိမ်မှုတွေပိုတိုးလာသလိုကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့ဆရာဝန်ဆရာမတွေဆေးပညာရှင်တွေဘက်ကလည်းလူလူအနေနဲ့ယောဂအကူမခံရအောင်ဂရုစိုက်ကြပါလို့အထူးသတိပေးနှိုးဆော်နေတာပါကိုဗစ်ကာလဖျားနာလူနာတွေကိုအခမဲ့ဆေးကုသမှုပေးနေတဲ့ community fever clinics တွေမှာခီးသွွားရာဇဝင်ရှိသူအပါအဝင် coronavirus ကူးစက်မှုတန်လျာရှိသူတွေကိုအထူးသတိထားစစ်ဆေးပေးနေပါတယ်လို့ community fever clinic ကိုရက်ကဲဦးဆောင်ဆရာဝန်တဦးဖြစ်တဲ့ဒေါက်တာကျော်မင်းထွန်းကပြောပြပါတယ်
ပြီးခဲ့ဒီတောက်ကြနေပေါ့မနေ့ကပေါ့နော်ဒီလူနာ12ယောက်မှာကျွန်တော်2ယောက်လွဲရတယ်ဒီနေ့ဆိုရန်ကင်းမှာ3ယောက်လွဲရတယ်ပေါ့နော်အဲလွဲတယ်ဆိုတော့လုံးဝ confirm လို့ suspect လို့ထင်တဲ့ case ကိုကျွန်တော်တွဲရတာပေါ့နော်တခါလေဓာတ်ရိုက်သေးရောပို့လိုက်တယ်သူအဲမှာသေးရောမှာ positive လို့ confirm ဆိုရင်သူ့ရဲ့မိသားစုဝင်တွေကိုကျွန်တော်တို့ project ထွက်ထွက်ခြင်းပါပဲတခါလေခေါ်ပြီးတော့တခါလေ quarantine site ကိုပို့တယ်ပေါ့နော်သူတို့ရခိုင်ရလာတဲ့လူတွေကိုကျွန်တော်တို့ကဒီ fever clinic မှာပဲပြီးပြီးတော့အဲအဲ့ဒါနဲ့သူတို့ quarantine ခေါ်လာတော့ covid ဖြစ်တာတော့သူဆက်လုပ်တာပေါ့နော်အထူးသဖြင့်ဒီလူနာတွေဘက်ကနေလာပြီးတော့ဒီမှာ case နဲ့ blood နဲ့ contact ရှိတယ်အဲဘယ်လူနာနဲ့လိဟိုကားတစ်စီးနဲ့စီးခဲ့ဘူးလေအဲ့လိုလေးဆိုရင်လည်းကျွန်တော်တို့ကဒီနေတိုင်းရဲ့မြို့နယ်နဲ့ဒီချက်ချင်းဒီအနီးဆုံးဆေးရုံတွေကိုပြန်ချိတ်တယ်ပေါ့နော်
အခုဆိုရင်ပြည်တွင်းကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းဒေသကြီးတွင်ကမြို့နယ်တော်တော်များများမှာတော့အသွားအလာအဝင်ထွက်တွေကပ်သက်တာနေနေထဲမှာပဲနေကြဖို့အမိန့်ကြေညာချက်တွေထုတ်ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်။ဒီလိုပဲခီးသွွားအဝင်ထွက်တွေရှိပြီးတော့လူရည်ထူးတဲ့များပြားတဲ့ AR တိုင်းပတ်မှာလည်းကိုဗစ် -19 ကူးစက်မှုကာကွယ်ရေးအထူးကြပ်ကြပ်မှတ်မှတ်ဆောင်ရွက်နေပါတယ်လို့ AR တိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်အောင်ကပြောပြပါတယ်။
ကျွန်တော်ကရောင်းတိုင်းနဲ့မိလေခိုင်းနေတဲ့မိရပေါ့နော်အဝင်လေးရှိရင်တော့လူလူကျဲမှာဖြစ်နေတဲ့ယောဂ surveillance system ကိုကျွန်တော်ကတခြားလေးအခြေပြုပြီးတော့ချပြီးတော့လုပ်တယ် surveillance team ပေါ့ပြီးရချတာလေရောင်းတိုင်းဝင်ပေါ့ရခိုင်ပြည်နယ်ဝင်ပေါ့ဒီမှာလေတခြားကဒါစစ်ဆေးမှုတွေလုပ်တယ်ပေါ့နော်စစ်ဆေးမှုလို့ဆိုတာလက္ခဏာရှိတဲ့သူတွေနောက်ကအပြန်လာပြီးတော့ဟို contact တွေချိတွေ့တဲ့လူတွေဒါတွေကိုသိအောင်လုပ်တယ်ဒိပောက်တွေမှာ point of entry တွေမှာ surveillance system လုပ်တယ်ဒီကုသရေးအတွက်လည်းပေါ်နေဖက်စစ်တီရောအများကြီးတုတ်ခါတယ်ပေါ့နော်။နောက်ပေးဦးမှာလည်းချစ်တဲ့ရောလည်းကြိုတင်ပြီးတော့ပြင်ဆင်ထားတယ်။အဓိကတော့တူဦးချင်းကလိုက်လာဖို့လိုပါတယ်။တူဦးချင်းတည်းစင်စီအားဖြစ်ဖို့လိုတယ်။ဟိုကိုကတော့ရောဂါဖြစ်ပေါ်တဲ့နေရာပြန်ပြန်လာတယ်။ဒါကိုလည်းတခြားလေးကိုတရင်ပေးရမယ်။မတ်စတာမယ်လည်းဆေးရမယ်။အများလိုက်လာဖို့လိုပါလေ။ဒီဥပဒေနဲ့ထုတ်ပြန်ထားတဲ့ဒေသနာအမိန့်တွေကိုလည်းစင်စီအားလိုက်လာဖို့လူလူပြည့်ဒေသအဆောင်အစစ်တွေအဲဒီလိုဆိုတာကလူလူကိုရက်ကမကုစအောင်ခါရဲဆိုတာလည်းမိမိကလည်းလိုက်နာပါအခြားမိမလိုက်နေအောင်လည်းဒီပါဒါမျိုးကြီးကျွန်တော်နေရတော့ဒါမှကြားလို့ပါတယ
်အခုချိန်ထိပြည်တွင်းကူးစက်မှုနှုန်းကမြင့်တက်နေဆဲဖြစ်တာမို့ပြည်သူလူထုဘက်ကလည်းတကယ်လို့မိမိဒါမှမဟုတ်မိသားစုဝင်ထဲမှာပုံမှန်မဟုတ်တဲ့ယောဂလက္ခဏာနဲ့ဖြားနာလာတယ်ဆိုရင်ချက်ချင်းအချိန်မဆိုင်မနဲ့ဖြားနာလူနာတွေကိုကုသပေးနေတဲ့ community fever clinic အပါအဝင်ဆေးရုံဆေးကနေစီကိုအမြန်ဆုံးဆက်သွယ်ကြဖို့ကိုလည်းဒေါက်တာကျော်မင်းထွန်းကတိုက်တွန်းပါတယ
်အဓိကကျွန်တော်တို့ပေါ့နော်အဲကိုမိသားစုတန်လျာပေါ့နော်ရှိမှဆိုရင်ကျွန်တော်ဒီ community fever clinic ရန်ကုန် network ပေါ့နော်အဲတရင်အချက်လက်ဟိုပြောပြလို့ရတယ်ဒီကိုခံစားရတဲ့ဝေဒနာချက်ချင်းပုတ်ပုတ်လင်းလင်းပြောပြပါစိတ်ပြီးမကူပါနဲ့ပေါ့နော်ဟိုပုတ်ပုတ်လင်းလင်းရှိမှဒီလူနာကိုတခြားလေးကျွန်တော်ဟို control မလုပ်နိုင်ဘူးဆိုရင်သူကတစ်ဆင့်မသူမိသားစုသူမိသားစုတစ်ဆင့်အဲတက်ကွက်တက်ကွက်ကနေညုံနေနေအတိုင်းပေါ့နော်အဲ့လိုတစ်ဆင့်တစ်ဆင့်ကိုကူးစက်မှုအရင်မြင်ပါမယ်ဟိုအကြံပေးနေတာပေါ့နော်ချားတာပဲဖြစ်ဖြစ်အနက်မြတာပဲဖြစ်ဖြစ် covid တန်ရတဲ့ contact ရှိတာပဲဖြစ်ဖြစ်တခုဆိုတရင်အချက်လက်ကိုအတိအကျမှန်ငယ်စွာပေးပါအဲ့ဒါမှကျွန်တော်ဘက်ကနေနောက်လိုအပ်တဲ့စစ်ဆေးကူးစက်မှုကိုလုပ်ပေးလို့ရမယ်ပေါ့နော်ဆောကျွန်တော်အဲ့ဒါလေးအကြံပေးချင်ပါတယ
်လက်တလို့အချိန်နေမှာတော့ကျန်းမာရေးဝန်ကြီးဌာနဘက်ကပြည်ရင်းကူးစက်မှုဇက်တိုက်မြင့်တက်လာတဲ့အခြေအနေကိုထိန်းချုပ်နိုင်ရေးပြည်သူလူထုအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းနှိုးဆော်ထားပါတယ်ဒါပေမဲ့လည်းကူးစက်မှုများနေတဲ့ရခိုင်နဲ့ရန်ကုန်လူထုကြားမှာတော့ရက်ကွက်မြို့နယ်တွေတဲ့အမိန့်အာဏာသုံးအသွားလာကက်တတာနေနေထဲမှာပဲနေခိုင်းတာအပါအဝင်တန်လျာရှိသူတွေကိုစစ်ဆေးတာတွေကိုအင်အားသုံးဆောင်ရွက်နေတဲ့အတွက်လူလူသားမှာစိုးရိမ်မှုတွေကပိုပြီးတော့မြင့်တက်လာနေပါတယ်ရှင်ကျွန်မဆုမောမှာ